ကချင်ဘာသာရေးကောင်ဆောင်ဒေါက်တာကလန်ဆန်ဆန်ကိုအမြန်ဆုံးနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ကချင်နှစ်ချင်းခရစ်စတန်အဖွဲ့ချုပ် KBC ရဲ့အထူးကြံပေးသိက္ခာတော်ရဆရာတော်ဒေါက်တာကလန်ဆန်ဆန်ကိုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကထောင်ဒဏ်6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုပုံမှနောက်မတရားသိမ်းဆိုင်ရာဥပဒေပုံမှတပ်မတော်ကိုအကြီးအကျယ်ပြောင်းပြုမှုတွေဆိုတဲ့ဆွဲချက်ပုံမှ3ခုနဲ့စုစုပေါင်းထောင်ဒဏ်6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒေါက်တာကလမ်ဆမ်ဆောင်ဟာမန္တလေးအပြည်ဆိုင်ရာလေဆိပ်ကနေပြီးတော့ထိုင်းနိုင်ငံကိုစေကူဖို့အတွက်လေဆိပ်မှာပဲစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းမှုကိုခံခဲ့ရတာပါ2023ခုနှစ်ဇန်နဝါရီလတည်းမှာတော့သူ့ကိုဆွဲချက်ကြီးစတင်ပြီးတော့တရားစစ်ဆေးမှုတွေလုပ်ခဲ့ပါတယ်အမေရိကန်နိုင်ငံရဲ့ဌာနလက်ထောက်ပြောခွင့်ရသူ Vadim Patel ရဲ့ထုတ်ပြန်ချက်မှာတော့ဒေါက်တာကလမ်ဆမ်ဆောင်ဟာအများလူစားယုံကြည်ရတဲ့ဘာသာရေးခေါင်းဆောင်တူဖြစ်ပြီးတော့ဘာသာရေးလွတ်လပ်ခွင့်တွေအတွက်ကြိုးပမ်းမှုအပါအဝင်သူ့ရဲ့တတ်သည့်ပြောင်မြောက်တဲ့လိုရည်တွေကြောင့်မြန်မာစစ်ကောင်စီကသူ့ကိုညှိုးပစ်မှတ်ထားခဲ့တယ်လို့ဖော်ပြပါတယ်သူဟာငင်းငန်ရေးမွေးစွာတိုက်ဖြတ်ရေးတရားမျှတမှုဖော်ထုတ်ရေးနဲ့ကချင်လူမျိုးတွေအတွက်ဒန်းတူညီမျှမှုရရှိရေးကိုထောက်ခံကူညီခဲ့တဲ့ဘာသာရေးခေါင်းဆောင်တူဖြစ်တယ်လို့လည်းဖော်ပြပါရယ်မြန်မာစစ်ကောင်စီအနေနဲ့ဘာသာရေးခေါင်းဆောင်တွေလူမှုအတိုက်အဝန်းတွေဘာသာရေးအဆောက်အအုံတွေပေါ်မှာနှိမ့်ကုပ်မှုတွေနဲ့အကြမ်းဖက်မှုတွေကိုရပ်တန့်ပေးဖို့လည်းတောင်းဆိုတယ်လို့အမေရိကန်နိုင်ငံရဲ့ဌာနလက်ထောက်ပြောခွင့်ရထုတ်ပြန်ချက်မှာပါရှိပါရယ်မြန်မာနိုင်ငံမှာမနေ့နှစ်ဆန်းတရနေ့ကတော့အကျဉ်းသား3000ကျော်ကိုစစ်ကောင်စီကလွှတ်ပေးခဲ့ရမှာ VOE ကတည်ထားရသမျှတော့နိုင်ငံအကျဉ်းသား3ဦးပဲရှိပါသေးတယ်ခင်ဗျာ